မြန်မာနိုင်ငံမှာစစ်ကောင်ဆောင်တွေကိုပြစ်မှတ်ထားအရေးယူပြီးဒီမိုကရေစီလှုပ်ရှားမှုကိုအားပေးထောက်ဆောင်ကြောင်းပြသကြဖို့အတွက်အမေရိကန်သက်တော်မှတွေကတိုက်တွန်းလိုက်ကြပါတယ်။ဆီယန်ကတင်းကြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်တဲ့ဥပဒေချမ်းကိုကွန်ဂရက်သက်တော်မှအတည်ပြုပြီးဒီမိုကရေစီအားပေးဖို့လည်းတိုက်တွန်းခဲ့တာဖြစ်ပါတယ်
။ And Congress cannot and must not stand idly by when a thuggish militaryblatantly disregard the will of citizens
မြန်မာပြည်သူတွေရဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုပြင်းပြင်းထန်ထန်ဖြစ်တည်ခဲ့တဲ့လူရန်ကစစ်တပ်ရဲ့ဖေဗရီလလုံရက်ကိုကွန်ဂရက်လွှတ်တော်နဲ့လက်ပိုက်ကြည့်မနေနိုင်ပါဘူးလို့အမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်ကိုယ်စားလှယ် Gregory Mitch ကမြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးချက်တပြေးနေဆွေးနွေးရမှာပြောဆိုလိုက်တာပါ။အောက်လွှတ်တော်နိုင်ငံရေးကော်မတီမှာတင်သွင်းတဲ့ Burma Unified Through Rigorous Military Accountability Act ofTwenty twenty-one လို့အမည်ပေးထားတဲ့2021ဥပဒေချမ်းကိုပူးတွဲအဆိုပြုခဲ့တဲ့ Republican ကိုယ်စားလှယ် Steve Sharpe ကလည်းမြန်မာရေးအတွက်အရေးကြီးတဲ့ခြေလှမ်းတည်းလို့ပြောခဲ့တာပါ။နိုင်ငံရေးကော်မတီဝင် Democrat ကိုယ်စားလှယ် Katie Manning ကတော့အာနာသိမ့်ပြီးနောက်ဖမ်းဆီးခံထားရတဲ့ American သံတမန်တမန် Danny Fenster အပါအဝင်မတရားဖမ်းဆီးထားသူတွေလွတ်မြောက်ဖို့နဲ့ Democracy ရဲ့အတွက်ဥပဒေကိုအတည်ပြုနိုင်ဖို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။ဥပဒေချမ်းမှာတော့ February 1ရက်မှာစစ်တပ်အာဏာသိမ်းတာကိုပြစ်တင်ရှုံချလိုက်ပြီးစစ်တပ်နဲ့စစ်ကောင်စီကမကနဲ့ပတ်သက်ဆက်နွယ်နေသည့်လုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့အတွက်ထည့်သွင်းထားတာဖြစ်ပါတယ်။